ပြောက်ွယ်သွားအောင်ဆောင်ရွက်မှုများဆိုပြီးဆောင်ရွက်မှုများကအရှိအဟိမဲ့ကျွန်တော်တူတူဆိုလို့အစုဖွဲ့ဝင်များကိုသတ်ဖြတ်မှုအစုဖွဲ့ဝင်များအတွင်းမွေးဖွားမှုမရအောင်လှုပ်ဆောင်မှုအစုဖွဲ့ဝင်များကိုပြင်းစွာသောရုပ်ဒုက္ခစိတ်ဒုက္ခများကိုဖြစ်စေမှုအစုဖွဲ့ဝင်တဲမှာကလေးများကိုတခြားဖွဲ့သို့ပြောင်းရွှေ့မှုစတဲ့ဟာတွေကိုစတဲ့လုပ်ငန်းတွေကို
ရည်ရွယ်ချက်နဲ့လုတ်ခဲ့ရင်ကျွန်တော်စိတ်အနေနဲ့လို့ကျွန်တော်ဆရာလည်းသိအရှိအမပြောပါနဲ့ဆိုလို့ကျွန်တော်အချင်းချုပ်ဘာသာပြန်ပြပြပါလေဟုတ်ကဲ့ဆရာအဲ့မှာရည်ရွယ်ချက်ဖြင့်ဆိုတာအင်တန့်အဲ့ရည်ရွယ်ချက်ကိုဘယ်လိုသက်သေပြရမလဲသက်သေထူရမလဲတကယ်တော့ဒီဟာကိုသက်သေထူဖို့ဘော်ဒီနော့ပရူးဖ်ကတော့ဆွဲတဲ့လူဘက်ကအရင်ပြရမှာပါဟုတ်တယ်မလားအင်တန့်ရည်ရွယ်ချက်က ပြဖို့ဆိုတာကတော့ဒီရာဇဝတ်မှုတစ်ခုမှာ beyond reasonable doubt တန်တရားရှိရနေပြီးတော့တော်တော်လေးကိုကင်းရှင်းရမယ်ဆိုတော့စံတော့မဟုတ်တော့ဘူးထင်တယ်သူဂန္ဓရာရဲ့46မျက်နှာရေးထားတဲ့စာရဲ့မှာလည်းအဲ့ဒါကိုပြောပါတယ်အခုသူဆွဲတာကမြန်မာနိုင်ငံမှာ genocide ဖြစ်မှုအတွက်မြန်မာအစိုးရဟာတာဝန်ရှိတယ်လို့ဆွဲတာမဟုတ်ပါဘူးသူဆွဲတာကဒါကျွန်တော်ခုခံပြောနေတာမဟုတ်ဘူးเนาะတကယ်နေအောက်ကရေးဦးမယ်ကျွန်တော်ကသူပြောတာကိုကျွန်တော်ပြန်ပြပြနေတာဂန္ဓရာပြောတာကဆွဲတာက genocide ဖြစ်နိုင်ကြီးရဲ့အတိုင်းအတာတွေရှိတယ် genocide လို့ယူဆပေါ်ရဖြစ်တဲ့သာရကတွေသူ10မျက်နှာလောက်သူရေးထားပါတယ်အဲရေးရှိတဲ့အတွက်ကြောင့်မလို့ဒါတွေကိုလောလောလလအားဖြင့်ရပ်ပေးဖို့ရှောင်းတခင်အမိန်ကို provisional measure လက်တော်လာတလို့ဆောင်ရွက်ချက်များကို ICJ နဲ့ထုတ်ပေးပါလို့လျှောက်ထဲတာပါအဲ့တော့မှန်ပါတယ် intent ဆိုတဲ့ element ကို intent ဆိုတဲ့ဟာတော့ဒီတစ်ဆင့်ဒီလာတလို့ဆောင်ရွက်ချက်များကို ICJ ကတရားသူကြီးစက္ကန့်ဦးထိုင်ပါလိမ့်မယ်စက္ကန့်ဦးထိုင်တဲ့ခါမှာကိုယ်ဦးကလုံးဆောင်မလုပ်ဘူးဆိုတော့ဒီမှာလည်းကိစ္စပြီးသွားပြီတကယ်လို့ low positional measures ကိုထုတ်ပေးမယ်ဆိုရင်တော့အဲ့ဒီနောက်ပိုင်းမှာမှmerit stage ဆိုတော့မြန်မာနိုင်ငံမှာ genocide တဲ့ PP ဆိုင်ရာဥပဒေရတာဝန်ရှိမှုမရှိမှုဆိုတာကိုဆုံးဖြတ်ဒီပို့ဟာနှစ်နဲ့ချီပြီးရှားပါကြားပါမယ်ခင်ဗျဟု
တ်ကဲ့
အဲ့တော့အဲ့တော့နှစ်ဆင့်ကိုကျွန်တော်ကြိုးစားပြီးအကျဉ်းချုပ်ဖြေထားပါလိုက
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမှာမြင်တာအဲ့ဒီ provisional measures ထုတ်ပေးပါလို့ဆိုရင် provisional measures ထုတ်ရအောင်တကယ်လောလောဆယ်မှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေ prima facie လို့ခေါ်မလားအဲ့လိုအခြေအနေရှိရစရာကသူတို့ထောက်ပြဖို့မလိုဘူးလားအဲ့တော့ဆွဲရဘက်က
လို့ထောက်ပြဖို့လိုပါတယ်သူတို့ကတော့48မျက်နှာစာနဲ့အဲ့ဒါကိုကျွန်တော်ဖတ်တာကိုပဲနှစ်နာရီကြောကြာပါတယ်ကျွန်တော်သေးသေးချာချာဆိုတော့ဝက်ချာအင်္ဂလိပ်လိုရေးထားတာဝက်ချာတော့ကြောင်းမချာအောက်ခြေမဆုများလဲကျွန်တော်ဖတ်ပါ
ဟုတ်ကဲ့ဆရာအပြင်းရမီရော
ပရိုင်မာဖေးစီကိရှိတယ်လို့ပြောမှာပေါ့လေအဲ့တော့မြန်မာဘက်ကပရိုင်မာဖေးစီကိမရှိဘူးလို့တော့လို့ပြန်ပြောဖို့တာဝန်ရှိတယ်နောက်ပြီးတော့လုံးစရာတွေကိုထုတ်ပေးကြမလို့ကျွန်တော်တို့တို့မြန်မာနိုင်ငံအနေနဲ့နိုင်ငံသားများပါဝင်တဲ့ဒီ mission တွေအဖွဲ့တွေဖွဲ့ပြီးတော့တို့ကရတတပတတွင်ဒါမှမဟုတ်တလားနှစ်လားသုံးလားအတွင်းတို့စီရင်ခံစာတွေထုတ်တော်မှာပါဆိုပြီးတော့တို့ပြောခြင်းပြောပါလိမ့်မယ်ပြောမယ်လို့ပြောလာမဟုတ်ကျွန်တော်အတွင်းသိလည်းမဟုတ်အပြင်သိလည်းမဟုတ်ကျွန်တော်အချင်းပြောလာတာဟုတ်ကဲ့အဲ့တော့တို့အဲ့ဒီတက်တွေပြမှုအပြနိုင်မှုမှာမူတည်ပြီးခိုးပဲတူတဲ့အပြန်လာလျှောက်လဲကြမှာပါခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆက်မိကျင်တာကတော့အမှုတစ်ခုနိုင်ဖို့ဆိုတာဟာရှင်းနေရှေ့ရကောင်းပေါ်မှာလည်းပဲမူတည်ရဲရှင်းနေရလျှောက်လဲချက်ဘလောက်ကောင်းလို့ပဲရှင်းနေလုပ်ရင်ဖြစ်နိုင်တယ်ဆိုပြီးတော့ဒါပြည်တွင်းတရားရုံးတွေမှာတော့မကြခဏပြောကြပါတယ်အပြည်ပြည်ဆိုင်ရာတရားရုံးမှာတော့ဒီလိုသဘောမျိုးရှိနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်မိကျင်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်ခုနပြောတဲ့ကိစ္စမှာရှင်းနေကောင်းမှားပြီးတော့ဒီလိုဆောက်လက်ချက်တွေမှာအနိုင်ရပြီးတော့ဒီမှုဟာပြတ်သွားနိုင်သလားသူတို့မဟုတ်ဆက်ပြီးတော့ဆွဲချက်တင်ခံလာရနိုင်ပွဲရှိသလားဆရာရဲ့သဘောထားကိုအချင်းချင်းလေးနည်းနည်းသုံးသပ်ပြပေါင်းဒီမှာ
ဟုတ်ကဲ့ ဆွဲပြဲတင်နေဆိုတဲ့အခြေအကြောင်းကိုကျွန်တော်သိမသုံးချင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတာဝန်ရှိမှုမရှိမှုနဲ့ပတ်သက်ပြီးရှောက်ထားချက်အဲ့လိုပဲကျွန်တော်အနည်းဆက်ဆုံးပါတယ
်ပြော
ပြန်ညင်ပါလေခင်ဗျာ။ကမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ကိုအောင်မြင်မလားမအောင်မြင်ဘူးလားဆိုတော့ကျွန်တော်ဒါကရှောင်ဖြေတာမဟုတ်ဘူးကျွန်တော်မသိဘူးဘယ်လိုအခုပြောနေတဲ့အချိန်မှာအဲ့တော့ဘာကျွန်တော်မခံမနိုင်ဘူးမခံမကျင်ဘူးအဲ့တော့ဒီတရားသူကြီးကိုဦးကပရိုဗက်ရှင်နယ်မေဂျာပေးဖို့ prime office ကနဦးကျော်သန္တာသုံးတော့ပါလေဒီအာမအားဖြင့်ကြည်လင်ကိုပိုထင်ရှားနေတယ်ဒါမှမဟုတ်ပြည်သားတယ်ဆိုရင်တော့ဒါပရိုဗက်ရှင်နယ်မေဂျာကိုထုတ်မှာပဲအဲ့ထုတ်မှာပဲလေအဲ့တော့အဲ့ဒါကတော့ရှင်းနေကောင်းတယ်မကောင်းဘူးဆိုတာကတော့ရှင်းနေကောင်းဒီမကောင်းဒီတဲ့ဒီတရားသူကြီးတွေကဘယ်လိုသဘောထားမလဲမှန်ကန်စွာသုံးသပ်မလဲဆိုတာပေါ်မှာလည်းမူတည်ပါတယ်ရှင်းနေကောင်းတိုင်းလဲနိုင်တယ်လို့မပြောနိုင်ပါဘူးရှင်းနေတိတ်ညံ့နေဆိုရင်တော့ဒါရမို့ပုံမလေးလေးပြောရရင်ဂန္ဒီယာရောမြန်မာရောတို့ပြည်တွင်းရှင်းနေဒီဟိုအဓိကမငားပဲနဲ့ဂန္ဒီယာဆိုရင်တို့ကိုယ်တိုင်ဝန်ခံထားပါတယ်ဘလောက်ပေးတယ်မသိဘူးဒေါ်လာတန်းနဲ့ချီပြီး fully hook ဆိုခေါ်တယ်လောဖာမငားလားပြောတော့တို့အစီအရာရှင်းနေချုပ်ကိုယ်တိုင်ကဟိုရှင်းနေချုပ်ခေါ်လာတရားရေးဝန်ကြီးခေါ်လာနှစ်ခုလုံးခေါ်လာတော့မသိဘူးဥဆောင်ပါလားအဲ့တော့ရှင်းနေကောင်းခြင်းမကောင်းခြင်းဒီဒီဒေတာအဖြစ်ပါသက်ဆိုင်တယ်ဘယ်လိုကျွန်တော်ဖြစ်ပါတယ်လို
့ဒ
ီဘူးရအဖြစ်ကျွန်တော်ဖြေပြရတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမိကျင်တာမြန်မာနိုင်ငံအတွက်ငားရမ်းတဲ့ရှင်းနေဆိုပြီးတော့ Professor William Chavez ကိုလူတွေကပြောကြပါတယ်သူ့ကိုကျွန်တော် view ရဆက်သွယ်မေးမြန်းတဲ့အခါမှာသူမငင်းပါဘူးသူဟာပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်ခံထားတယ်အချိန်တိုင်းရင်ပြောမယ်လို့ပဲသူကဆိုပါတယ်ဆိုတော့ကဲ William Chavez ကိုငားခဲ့တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတရှင်နှုန်းအားထောင်2014လုံးကထင်ပါတယ်အယ်ဂျီးရီးယားကလုပ်တဲ့ program ထဲမှာသူ့ကိုအင်တာဗျူးထားတာကျွန်တော်ကိုယ်တိုင်နားထောင်ပြီးတော့ဖတ်ကြည့်ပါအဲ့မှာသူကဘယ်လိုပြောထားတယ်လဲဆိုရင်မြန်မာနိုင်ငံမှာအခုဖြစ်တဲ့ကိစ္စသူစပ်ဖြတ်တဲ့ကိစ္စကိုမပြောတော့လဲပဲဒီလူမျိုးတွေရဲ့ preventing their births မွေးဖွားမှုကိုဟန်တာဖို့ကြိုးစားတယ်ဆိုတော့ထောက်ထားနောက်ပြီးတော့ denying the identity of a people လူမျိုးတစ်မျိုးရဲ့ identity ကိုညှင်းပယ်ဖို့ကြိုးစားတယ်နောက်ပြီးသူတို့ရှိတဲ့နေရာကနေပြီးတော့မရှိစေချင်တဲ့သဘောနဲ့ဖယ်ရှားဖို့ကြိုးစားတယ်ဆိုတော့အထောက်အထားတွေရှိခဲ့ရင်တော့ဒါကို genocide မဟုတ်ဘူးလို့ညှင်းဖို့ခက်မယ်လို့သူကဆိုထားပါတယ်ဆိုတော့ဒီလိုပြောထားတဲ့လူတယောက်ကိုမြန်မာနိုင်ငံဘက်ကခုခံကာကွယ်ဖို့စစ်နေငှားတယ်ဆိုတော့မြန်မာပြည်သက်တွေကဇဝေဇဝထင်ကြတာပေါ့ဗျာဟာဒီလူကဟိုဘက်တစ်မျိုးဒီဘက်တစ်မျိုးပြောနေပါလားဆိုတာမျိုးဖြစ်ကုန်ပါလိမ့်မယ်အဲ့ဒါဆရာသဘောထားကိုကြားချင်ပါတယ်ကစားမ
ဟုတ်ကဲ့နံပါတ်1ကကျွန်တော်ခုနဲ့ကျွန်တော်ဦးကျော်သွန်ဒါနဲ့ဆွေးနွေးနေတဲ့ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာတော့ခုရက်ထိမြန်မာနိုင်ငံဆိုးရကတရားဝင်ကြေညာချက်မထုတ်သေးပါဘူးဒီလုံခဲ့တဲ့3ရက်နိုဝင်ဘာလ30ရက်နေ့လောက်က Facebook မှာပဲသူ့နာမည်ထွက်လာတော့ဆရာပြောတဲ့အတိုင်းပဲသူ့ကိုဆက်ပြီးနေနိုင်ရမငြင်းမှုဆိုတော့ဟုတ်တော့ပါတယ်အဲ့တော့သူသားနာကတော့ကျွန်တော်ကတော့နည်းနည်းကျွန်တော်ဥပဒေပညာရှင်လို့သတ်မှတ်တယ်ရှင်းနေလို့မသတ်မှတ်ဘူးရှင်းနေလည်းမလိုက်ဘူးသူတစ်ဖြင့်မြန်မာနိုင်ငံမှာပြည်သူတရားစီရင်ရေးကိုစန့်ချင်ကန့်ကွက်တဲ့နေနဲ့ကျွန်တော်နိုင်ငံသားကိုထွက်ပြီးရှင်းနေမလိုက်တာပါအဲ့တော့ရှင်းနေဆိုတာတော့သူ့လည်းပြောကြတယ်ငူစားရေစားငူရင်လည်းစားလာပဲရေရင်လည်းစားလာပဲလို့ပြောတယ်သူကအဲ့လိုပြောတာကိုကျွန်တော်ဥကျော်သန်သာပြောမှကျွန်တော်သိချပြီပါတယ်ဒီ Facebook မှာတော့တွေးလိုက်တယ်လို့ပဲအဲ့လိုပြောတာဆိုရင်တော့သဘေးစရာဖြစ်ပေါ်ပဲဒါပေမဲ့ဟိုဟာပေါ့ပိုက်ဆံပေါ့တူတူပြောနည်းနည်းလေးရိုင်းရိုင်းပြောရရင်ရိုင်းရိုင်းမဟုတ်ဘူးကြမ်းကြမ်းပြောရရင်ပိုက်ဆံကအရေးကြီးတာကိုဘယ်လောက်ရမလဲလို့ဟိုမှာသူဘယ်လောက်ဘယ်ကနေဘယ်လိုပေးလဲတော့မသိဘာလို့လဲဆိုတော့နာမည်ပဲထည့်ပြောရမယ်ဆိုလို့ရှိရင်ဒီအိန္ဒိယပြည်မှာဖာလီနာရီမန်ဆိုတဲ့နာမည်ကြီး human rights lawyer ဒီလူခွေဥပဒေကိုဟိုလုတ်ပေးတယ်ရှင်းနေတာဒီဘူပါချိုပတ်မိကြမှာပါဦးကျော်သန်းပန်ပြပါလေဒီအိန္ဒိယပြည်မှာဝန်ကြီးချုပ်ဦးနုတနေရှင်ကနေထိုင်ခဲ့တဲ့ဘူပါမြို့နယ်မှာဒီ
အစိတ်တန်းွေ
လေးပြူပါပြီးလူ3,000လောက်ဖြေဆုံးတာကိုဒီတရားစိုးမှုဟောတရားမမှုဟောအဲအိန္ဒိယမှာဆွဲတော့သူကလူခွေရရှင်းနေဆိုတဲ့လူကဒီဆွဲခံရတဲ့လူတွေတက်ကလိုက်တယ်ဗျအဲ့တော့အဲ့လိုပြောကြတယ်နောက်တစ်ခါမြန်မာနိုင်ငံမှာလည်းမစီမဆိုင်ရှင်းနေတဲ့ပတ်သက်လို့ဥကျော်တောင်တာအချိန်မရရင်လည်းဖြတ်ပြန်ဖြတ်ပေါ့လေဒီတရားဝန်ကြီးဦးရဲမောင်က1939ခုနှစ်က1940ခုနှစ်1980ခုနှစ်ကရေးတဲ့ Burmese Buddhist Law သူအင်္ဂလိပ်လိုရေးတာပါအဲ့ဒီစာအုပ်မှာနားနဲ့မနာဘဝနဲ့နာရင်တာပါဒီအိမ်တော်မှုပြုခြင်းမပြုခြင်းဟာပေါင်းတင်ဆက်ရှက်မှုမလိုဘူးဆိုတဲ့သူအယူဆကိုတင်ပြခဲ့တယ်အဲ့ဒါကို 90ခုနှစ်စာအုပ်မှာရေးပြီး92ခုနှစ်မှာသူ့ကိုအမျိုးသမီးဘက်ကနှားတယ်ခင်ဗျအဲ့ဒါသူတို့ဟိုခေါ်လုံမှုပေါ့လေရရင်ပြောရင်မရခေါ်လုံမှုနေတဲ့ခေါ်တော့ပေါင်းသင်းဆက်ရှင်မှုလိုတယ်ဆိုပြီးကျောင်းကြီးဦးမောင်ကဒေါ်ခင်မြမာနဲ့ဦးနာမည်မေးနေပြီခင်ဗျတားလိုက်ပါအဲ့ဒီ92ခုနှစ်အော်တိုဘာလာမှာထုတ်တဲ့အမှုမှာရေးထားတယ်အဲ့တော့အခုလေပြန်ကနရှာဘတ်ကိုပြန်ကောက်ပါမယ်ရှာဘတ်ကအဲ့လို2014ခုနှစ်ကဥကြောဆန်သာပြောတာကိုတွေးခဲ့တယ်အခုကျတော့မြန်မာဘက်ကရှေ့နေတော့အဲ့ဒီဟာကိုသူတို့ဟိုဘက်ကဂမ်ဘီယာရှေ့နေတွေကအချိန်ရရင်ထောက်ပြမလားထောက်မပြဘူးလားလို့ကျွန်တော်မပြောတာပါခင်ဗျဒါတော့ပြချင်ရတယ်ဥကြောဆန်သာနေတယ်နေတော့